ကာဇာတိုက်ပွဲတွေကနေထွက်ပြေးဖို့ကြိုးစားနေကြတဲ့ပါလက်စတိုင်းတွေကိုညနိုင်ပြန်အများဆုံးအကာအကွယ်ပေးပါမယ်ဆိုတဲ့ကြေညာချက်အတိုင်းအစ္စရေးကမဆောင်ရွက်နိုင်ဘူးလို့အမေရိကန်ကတင်းငွေတွေနေကပြောလိုက်ပါတယ်။ကာဇာတလောမှာတော့တိုက်ပွဲတွေအကြီးအကျယ်ဆက်လက်ဖြစ်ပွားနေပြီးကာဇာလူဦးရေ 1.3 သန်းရဲ့90%ခန့်လုံးဟာအိုးအိမ်စွန့်ခွာထွက်ပြေးနေကြရတယ်လို့ကုလသမဂ္ဂကပြောပါတယ်။အရသားတွေကိုကာကွယ်ပေးဖို့အလို့ကိုအရေးကြီးလာပါတယ်လို့ CNN ရုပ်မြင်သံကြားကတင်းငွေတွေနေမနဲ့ထုတ်လွှင့်တဲ့အစီအစဉ်မှာအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကဖြေကြားသွားခဲ့တာပါ။အခုကျွန်တော်တို့မတွေ့ရတာတွေကတော့လူသားချင်းစာနာထောက်ထားမှုအကူအညီပေးပို့နိုင်တဲ့ပဋိပက္ခမဲ့ခဏတာအချိန်ပဲဖြစ်ပါတယ်လို့သူကဆိုပါတယ်။အစ္စရေးရဲ့ UNR နဲ့လက်တွေ့အကျိုးဆက်ကကွာဟနေပါတယ်လို့လည်းသူက ABC ရုပ်မြင်သံကြားကိုပြောပါတယ်။ပါလက်စတိုင်းတွေရဲ့လိုလားမျှော်မှန်းချက်တွေမရရှိသမျှအစ္စရေးအတွက်လည်းတာရှေတီတက်နဲ့ငြိမ်းချမ်းရေးမရှိနိုင်ပါဘူးလို့ဘလင်ကန်ကဆိုပါတယ်။အခုချိန်ထိအစ္စရေးဟာမတ်စ်ပဋိပက္ခမှာသေဆုံးသူ18,000ကျော်သွားပြီလို့ဟာမတ်စ်အဖွဲ့ရဲ့ကြားမရေးဌာနကပြောပါတယ်။